Tora Shimia Shin, Tama Thingi Taipa, about Sinsi Boye Sisin Gu Dinja Bibame. America Suya Ye Jinni Yunamu Saya Tana Jirika, Bokilika Shizam Jinni Yunamu Rigani the Sin, Africa Ye Siboye Nepema, Dola Dambam Tame Chibi Tewin Bini Bari. Daso Ye Yinka Punjo Ye Taku, Bosangani, Dinita Raji Gulu Lara Pipare. This is in Rigani, a family posam Naimala Surago. Johannes Fett Mugani, Bui Drindau, Anita Powell Drinbibu Tabari, Nasin Jaya Ambashi. Africa to America, ye Baita Cheka, Palau Chima Badle, Natan Seshikunima Satingere, Prosper Africa Initiative, ye Lungan Posamu Sanya, Chike, Victoria with Nigaro, Dwechi Jaya Amlu Piovari. American Suya Tana Sekunaku, Bugang Bawin, Alolo Dire, Prosper Africa Initiative Gani, Adesane, Alasa, Siboye Longandrigo, Adika Tade, the Vodumi Jedrine, Africa Nanga Donze Joma, Dolan Nasane, Billion Jo Damboside, the Vodumi Jedri, Sangue Kede, Lutumaka Piovari, Africa Suundi Tremu Abaima Mati Bebo, American Bokalika Jenny Yuna Mudego, Stress on Bojuebi, Autovala, now song Patemave, Simanje, Tidrigo, Victoria, Whitney, Chinya, Kevari.
This new continent-wide program is going to provide a really wide range of services. Think business consulting and transaction facilitation.
Africa take one season tomorrow. Prosper Africa Initiative. Forget Muara, a young city. Seaway, Longante, Sanya. A good young Raku Chomu, Muara, Ria, Chow, and Samu. Sorry, when Samu Longan, Nebbe, Chigi, Timmy, with Tony Mabba. Dabbing, Lam in the town, a set out cool at Yoma. A low gang ball, being a cheapy panting hanging at Dreo.
ရင်းနှီးမြှုပ်နှံမှုနဲ့ပို့ကုန်တင်ပို့မှုအပိုင်းတွေအတွက်ပါဒေါ်လာသန်း1000နဲ့ချီပြီးပေးမယ်လို့လည်းခန့်မှန်းထားပါတယ်ဒီစီဇန်တည်းဟာတကယ်ကိုထူးခြားတယ်လို့ကျွန်မယူဆပါတယ်အာဖရိကတိုင်းမှာပုဂ္ဂလိကယင်းနှီးမြှုပ်နှံမှုတွေရောက်လာဖို့ရည်ရွယ်ဆောင်ရွက်တဲ့အမေရိကန်စိုးရရဲ့ရှေ့ဆောင်လုပ်ငန်းတွေထဲမှာအခုProsper အမေရိကန်စိုးရရဲ့ဘန်ဒါရေးဖွံ့ဖြိုးမှုဆိုင်ရာကော်ပိုရေးရှင်းDFC ဟာဆိုရင်ဝင်ငွေနည်းနဲ့ဝင်ငွေအလဲလက်ရှိနိုင်ငံများမှာပုဂ္ဂလိကဖွံ့ဖြိုးရေးစီမံကိန်းတွေကိုငွေကြေးထောက်ပံ့ပေးနေတာပါ။2020ခုနှစ်အစောပိုင်းမှာစတင်ခဲ့စဉ်ကစလို့အခုအချိန်ထိဆိုရင်အာဖရိကတိုက်တွင်းစီမံကိန်း300မှာအမေရိကန်ဒေါ်လာ1000ကျော်ရင်းနှီးမြှုပ်နှံထားပြီးဖြစ်ပါတယ်။ဒေါ်လာ1000တန်တောင်းတန် ဌာန USH နဲ့အတူအလုပ်လုပ်နေတာဖြစ်ပါတယ်။ Prosper Africa ရှေ့ဆောင်ရဲ့လုပ်ငန်းအကောင့်ထဲဖော်မှုဆိုင်ရာအခြေအကျ Victoria Whitney ကအခုလိုဆက်ပြောပါတယ်။
Adam Bowler, Prosper Africa's executive chair as well as CEO of the DSD, he describes it really well in the way that he
ငါကဘဏ္ဍာရေးဖွံ့ဖြိုးမှုဆိုင်ရာ corporation DSD ရဲ့အမှုဆောင်အရာရှိချုပ်လည်းဖြစ် Prosper Africa ရဲ့အမှုဆောင်အကြီးအကဲလည်းဖြစ်တဲ့ Adam Bowler ကရှင်းရှင်းလင်းလင်းပြောထားတာရှိပါတယ်။ American နိုင်ငံအနေနဲ့နိုင်ငံပြန်ပမှာအခြေခံအဆောက်အဦဆိုင်ရာရင်းနှီးညွှန်တာမှုမျိုးမရှိတာကနှစ်ပေါင်းများစွာကြာခဲ့ပြီလို့သူကပြောပါတယ်။ဒါပေမဲ့လည်း Build a Ubre Prosper Africa လို့ကြောင့်အခုတော့ရှိလာပြီလို့ပြောရမလို့ဖြစ်နေပါပဲ။အခုမှစတယ်ဆိုရင်လည်းဒါကအကောင်းဆုံးအချိန်ပါ။သူပြောသလိုပါပဲ။ကျမတို့စီကနောက်ထပ်အများကြီးအများကြီးတွေ့ရအောင်မှာပါ။
Martin Davis ကတော့ Deloitte ရဲ့ Emerging Markets and Africa ဆိုင်ရာ Managing Director ဖြစ်ပါတယ်။ American ရင်းနှီးညွှန်တဲ့သူတွေခြံကနေပုဂ္ဂလိကရင်းနှီးညွှန်တဲ့မှုတွေတိုးလာတာကိုသတိထားမိကြောင်းဒါကလည်းကြောင်းကျိုးစီလျော်မှုရှိတယ်လို့ VOA ကပြောပါတယ
်။ I think there was previously a lot strong interest in the infrastructure and infrastructure assets.
အခြေခံအဆောက်အုံပိုင်းနဲ့အခြေခံအဆောက်အုံဆိုင်ရာပိုင်ဆိုင်မှုတွေကိုဘရင်ကလေးကအမတန်စိတ်ဝင်စားမှုရှိတယ်လို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့လည်းဤသူရေးရကဏ္ဍမှာဂျိုးနီစနစ်တွေကိုဖြတ်သန်းရမယ့်အခြေအနေကြောင့်စိတ်ဝင်စားမှုလျော့သွားတယ်လို့ထင်ပါတယ်။အခြေခံအဆောက်အုံပိုင်းဆိုင်ရာစုံစမ်းမှုမျိုးလို့ယူဆပေမဲ့လည်းရှေ့လျှောက်အမေရိကန်နိုင်ငံကလုပ်ငန်းကြီးတွေအနေနဲ့အာဖရိကတိုက်မှာအထူးသဖြင့်တော့ကုန်အမှန်တစိတ်ကိုအတိအမှန်ပြုခံရမှုမျိုးနှစ်သက်လက်ခံမှုမျိုးနဲ့ထူးထူးခြားခြားဆက်လက်ရည်တည်သွားမယ်လို့ကျွန်တော်ယူဆပါတယ်
။ရင်းနှီးညွှန်တဲ့မှုဆိုင်ရာလောကက နည်းနည်းရှုပ်ထွေးတယ်ဆိုတာကို Prosper Africa Initiative ရဲ့လုပ်ငန်းဖော်ဆောင်မှုဆိုင်ရာအကြီးအကဲ Victoria Whitney ကအတိအမှတ်ပြပါတယ်။ဆိုတော့ဒီစီစဉ်တွေကလက်တွေဘလို့အကောင့်ထဲပေါ်လဲဆိုတဲ့ဥပမာဖြစ်နေဂါနာနိုင်ငံကစွန့်ဦးတီထွင်လုပ်ငန်းရှင်တဦးအတွက်ဆောင်ရွက်ပေးခဲ့တဲ့အချက်ကိုသူမကပြောပြပါတယ်။
Eugenia Aquete first started a Shea Cosmetics company and she turned to USAID for technical
Eugenia Aquete ကပထမဆုံးအနေနဲ့တော့ရှေ့ရအလှကုန်ကုမ္ပဏီကိုစပြီးတော့လုပ်ခဲ့တာပါ။နောက်တော့ USAID ကနည်းပညာအကူအညီနောက်ဈေးကွက်ဆိုင်ရာအချက်လက်တွေကိုဝယ်လက်တွေနဲ့ချိတ်ဆက်ဖို့အတွက်အကူအညီတွေတောင်းခံခဲ့ပါတယ်။ဒါ့အပြင် USAIDC ကနေလည်းအရင်းနှီးရောနည်းပညာထောက်ပံ့မှုပါရခဲ့တာပါ။ဒီဌာနကြီးနှစ်ခုစလုံးက Prosper Africa နဲ့အဓိကပူပေါင်းပြီးအလုပ်လုပ်တဲ့သူတွေဖြစ်ပါတယ်။နောက်သူက USAID ကနေထောက်ပံ့တဲ့တင်တန်းတွေဆွေးနွေးပွဲတွေအများကြီးကိုတက်ရောက်ခဲ့သူပါ
။ဒီကနေ့အချိန်မှာတော့အာဖရိကတိုက်ဂါနာနိုင်ငံကစွန့်ဦးတီထွင်လုပ်ငန်းရှင်အက်ကွတ်တီရဲ့ထုတ်ကုန်တွေဟာအမေရိကန်ပြည်ထောင်စုကတက်ကက်စတိုးဆိုင်ကြီးပေါင်း1000ကျော်မှာဝယ်ယူရရှိနိုင်ပြီဖြစ်ပါတယ်။အလားတူပါပဲ။အာဖရိကတိုက်ကရှေ့စေးကောက်သူ1000ကျော်အလို့အကန့်ရရှိသေးတာဖြစ်တယ်လို့လဲ Prosper Africa Initiative ရဲ့လုပ်ငန်းဖော်ဆောင်မှုဆိုင်ရာအကြီးအကဲ Victoria Whitney ကပြောဆိုထားပါတယ်ရှင်။